ရခိုင်ပြည်နယ်စစ်တွေမြို့ကတက်ကယ်ပြင်ဒုက္ခသည်စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငကိုမူလဘဝအခြေအနေကိုပြန်သွားခွင့်ရဖို့ကမျှော်လင့်ချက်မှေးမိန်နေကြပါတယ်။သူတို့အဓိကမျှော်လင့်လိုလားနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုပ်ကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါဒီအကြောင်းတက်ကယ်ပြင်စခန်းမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကပြောပြပေးပါမှာ။
တက်ကယ်ပြင်စခန်းမှာလက်ရှိနေထိုင်နေကြရသူတွေဟာစစ်တွေမျိုးပေါ်ကနာဇီရက်ွက်အပါအဝင်တခြားရက်ွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်မွေးဖွားခြင်းကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစားခဲ့တဲ့နှစ်ဖက်အကြားရုံရင်းဆန်ခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမျိုးကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမျိုးနဲ့ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရာကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါသူတို့ဒီစခန်းထဲဘယ်လိုရောက်လာကြလဲဆိုတော့ကိုဒုက္ခသည်တူဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တလောက်မြန်မာစကားနဲ့ VOA ကိုရှင်းပြပါတယ
်ဘယ်လိုလဲရောက်ကြတာဆိုရင်ဟိုအဲ့ဒီမှာဘာဘယ်လိုပြဿနာထဲတာသိဘူးသူတို့ပြဿနာမှာအဲ့ဒီမင်းလုံးလဲအင်းလည်းဘာလဲမင်းလုံးလုံးသွားပြီချောပြီးတော့လူကိုထဲတယ်ချောပြီးတော့ပြန်လာတာ
အိမ်တွေမိရှုခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါဒီစခန်းမှာအိမ်တောင်စုတထောင်ပတ်ဝန်းကျင်စုစုပေါင်းလူဦးရေ 9,800 နီးပါးရှိပြီးအဲ့ဒီအထက်မှာကလေးအရွယ်က 1,200 ပတ်ဝန်းကျင်ရှိတဲ့လူတိုက်ခဲ့ပြင်းစခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်သူတို့အားလုံးကိုကမ္ဘာစန္ဒယိကအဖွဲ့ WFP ကတလတစ်ကြိမ်စန္ဒယိကထောက်ပံ့ပေးနေပြီးတလကိုမိသားစုအတွက်စံနိုးစီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တက်စီ1လီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းငါမှုမရှိဘူးဆိုတာကိုဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်ကလေးတွေပညာသင်ယူဖို့အတွက်အစိုးရကယာယီကျောင်း2ကျောင်းစောက်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့တွေက4ကျောင်းစောက်ပေးထားပြီးတော့ကျမရေးဆောင်ရှောက်မှုကိုအစိုးရကလုပ်ပေးတယ်လို့လည်းပြောပါတယ်ဒီမှာနေလာရတာ6နှစ်ခွဲနီးပါးကြာပြီဖြစ်တဲ့သူတို့ရဲ့အဓိကမျှော်လင့်ချက်ကိုဦးရွှေမောင်ကပြောပြပါတယ
်အဓိကမျှော်လင့်ချက်ကကျွန်တော်တို့ဒီလွေးလက်သာတော်လာကွန်းရေအေမူသူကျွန်တော်တို့ပထမနေခဲ့မူလနေရာရေဒီနိုင်ငံသားကွန်းတောင်းဆိုတာဆိုအများကြီးအဲ့ဒါအများကြီးကျူလို့ကျွန်တော်တို့လူကြီးပါဆင်းလာတော့အပွေးစီလဲအမှကန်တယ်မှာတော့ပြီးတော့မင်းမင်းချက်မှာသူတို့ကပြောတယ်
ဦးရှိမောင်ပြောတဲ့အတိုင်းပဲဒေါ်မော်နိုရာဘေကွန်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမြို့ပေါ်မသွားဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ်
။ခံစားရတယ်။ကလေးတွေကငငယ်လေးကလေးတွေအဲ့ဒီမှာလာတာ။သူနဲ့လဲနေကလေးတွေကဒီမှာလာပြီးတော့အခုရှောင်းနေရှိပြီ။အဲသူနဲ့ကလေးကိုခုံးနေရှိပြီ။အဲ့ဒီကလေးကိုပြောလို့မပြောဘူး။ကျမတို့နေရာမှာအမေကအပြင်းမသွားဘူးလား။ဒီမှာလေလိုလိုမရဘူးဟာလိုလိုမရဘူးခဇာလိုလိုမရဘူးစားကြရလို့မရှိဘူးမေလိုလုံးနေမယ်လေသူတို့ခလေးတို့စဉ်းစားနေတယ်မြေရဲမှာတက္ကမမတော်ဘူးလား
2012ခုနှစ်ရုံဝန်ဆောင်ကပြိပခါတွေကြောင့်မိုးစလင်ဥယျာဉ်တသိန်း2000လောက်ရောရခိုင်လူမျိုးတချို့ပါအိုးဝင်စွန့်ထွက်ပြေးရပြီး IDB စခန်းတွေမှာနေနေကြရတယ်လို့ကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီ IDB စခန်းတွေကိုပိတ်ပစ်ဖို့အတွက်မဟာဗျူဟာတရက်ကိုသက်ဆိုင်ရာလူအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးချမှတ်သွားတင်တယ်လို့လည်းအကြံပေးထားပါတယ်။ဒီတက်ကက်ပြင်စခန်းကိုပိတ်သိမ်းပြီးတခြားတင်တော်တဲ့နေရာမှာပြန်ပြီးနေရာချထားပေးဖို့စီစဉ်နေတဲ့အကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီနှစ်စမ်းပိုင်းမှာပြောထားမှုပါတယ်။ဒီလိုစခန်းပိတ်သိမ်းမဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြေကြားပေးနိုင်မဲ့တာဝန်ရှိသူတူဦးကိုဆက်သွယ်ဖို့လည်းဒီသတင်းရေးချိန်ထိအခွင့်မရပါဘူး။စခန်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငကိုမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲစခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ရဲ့ပြောစကားကစခန်းတွင်လူတွေရဲ့ခံစားချက်ကိုထင်ဟပုံရပါတယ
်ပြောမယ်ဆိုကျွန်တော်တို့တော့မဖြစ်မနေလိုက်တော့ဖြစ်နိုင်လို့မတည်မတည်ဘူ
းကိုဖျော်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့ IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီး အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်